ယူကရိန်းနိုင်ငံရဲ့လူမှုကြီးစိုးရေးဝါဒီအတော်များများပါဝင်ကြတဲ့နိုင်ငံခြားသားတိုက်ခိုက်ရေးသမားတွေစုဝေးဝင်ရောက်နေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံထောက်လိုင်းဖွဲ့စည်းတွေကြောင့်မှဖိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရဆုံးရောက်တည်နေတဲ့လူမှုကြီးစိုးရေးဝါဒီတွေယူကရိန်းကိုတွန်းနေကြတာဟာစီးရီးယားပြည်ထောင်စုရဲ့ဆော်ဘန်ကာလာတွေတုန်းကနိုင်ငံခြားတိုက်ခိုက်ရေးသမားတွေစီးရီးယားကိုအစုလိုက်ပြုံလိုက်တွန်းနေကြတာကိုပြန်ပြီးတော့အမှတ်ရသေးပါတယ်။အဆုံးရောက်မှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southland Center ကထုတ်ပြန်တဲ့သတင်းများအစီအစဉ်အတစ်ခုထဲမှာတော့အမေရိကန်ပြည်သူပါဝင်နိုင်ငံပေါင်း90ကလူသက်18,000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုရောယူကရိန်းဘက်ကတပ်တွေစီကူပါစစ်မှုထမ်းဖို့အတွက်မကြခင်နှစ်ပိုင်းကိုတင်လာတွားရောက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ရုရှားနိုင်ငံကတွားရောက်သူအများစုဖြစ်ပြီးတော့လူသက်15,000လောက်ရှိတယ်လို့ခန့်မှန်းပါတယ်။အများစုကတော့ဥရောပတစ်ဘက်ကဝင်ရောက်တဲ့လူပြည်သူဆွေးနွေးတွေပဲဖြစ်ပါတယ်။ Belarus, Germany, Georgia, Serbia နဲ့အခြားဥရောပတိုင်းတွေဘက်ကရာဗန်နဲ့ချီတဲ့တိုက်ခိုက်သမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေအတွင်းဝင်ရောက်သွားခဲ့ပါတယ်။ဒါကြောင့်မို့လူပြူချီးစိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ကာပူတည်းရဖြစ်လာပြီလို့အစီအစဉ်သားမှာဖော်ပြပါရယ်။ယူကရိန်းနိုင်ငံတွင်ပြည်ပခါမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုတွားကြတဲ့နိုင်ငံခြားတိုက်ခိုက်ရေးသမားတွေထဲမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်တာမို့လို့အမေရိကန်တာဝန်ရှိသူတွေကြားမှာလည်းဒီပြဿနာဟာဒိဋ္ဌာဆောင်ကြည့်စရာဖြစ်နေပါရယ်။2018ခုနှစ်ဗာဂျီးနီးယားပြည်နယ်ချာလော့ဗီးလ်မှာဖြစ်ခဲ့တဲ့ပြည်ပခါကိုတွေးထိုးပေးခဲ့တယ်လို့ယူဆပြီးတော့ဖန်ဆီးခံရတဲ့ဒီသူဦးဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် The Rise Above Movement လူမှုကြီးစိုးရေးအုပ်စုနဲ့နာဇီလက်တဲ့ Russian Imperial Movement ကြားဆက်နွယ်မှုရှိတာဆိုတာကိုလည်းအမေရိကန်တာဝန်ရှိသူတွေနဲ့သုတေသူတွေကတွေ့ထားပါတယ်။အခုလိုမျိုးနိုင်ငံခြားသားတက်ခဲသမားတွေစုဝေးဝင်ရောက်တဲ့ဖြစ်စဉ်တွေကိုရန်တန်အခြေစိုက်နိုင်ငံတကာလေလာရေးသုတေသူအဖွဲ့ကပြုစုရမှာတော့1980ကာလတွေတုန်းကအာဖဂန်နစ္စတန်ကိုနိုင်ငံခြားသားတက်ခဲသမားစုစုပေါင်း2000ကျော်ဝင်ရောက်ခဲ့ပြီးတော့အခုနောက်ဆုံးဖြစ်တဲ့ဆူရီးယားပြည်ခါမှာတော့နိုင်ငံပေါင်း90ကနိုင်ငံခြားတိုက်ခိုက်ရေးသမား11,000ရောက်ခဲ့တာကိုမှတ်တမ်းလုပ်ထားပါတယ်ခင်ဗျ။